တရားနာတင်ပြီးနောက်ရပ်ပေါင်းတရားရှိလာခြင်းလူပေါင်းငါချီတေဆုံးတရားဥပဒေနဲ့ဖန်ဆီးခံရမှုတွေနဲ့ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်လာတဲ့အချိန်မှာစစ်တပ်ဘက်ကမြန်မာလူထုရဲ့စန္ဒကိုလေးစားလိုက်နာပြီးနိုင်ငံကောင်းချိုးအတွက်ဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်ကာနီမှာတိုက်တွန်းပါတယ်မြန်မာပြည်သူတွေနဲ့အတူဆက်လက်ရည်တည်တဲ့အကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်
And that's a messageto the military to respect the will of the people
မြန်မာပြည်သူတွေရဲ့စန္ဒကိုစစ်တပ်ကလေးစားဖို့နောက်နိုင်ငံရင်းချမ်းပြည်ရင်းရေးအတွက်ဆောင်ရွက်ရေးနဲ့ဖန်ထားသူအလုံးပြန်လှုပ်ပေးရေးကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုပါတယ်လို့ပြောခွင့်ရစတီဗန်ဒူဂျရစ်ကအင်ကာနီကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဆီယနာသိမ့်ပြီးနောက်ရပ်ပေါင်းတရားရှိလာခဲ့ပေမဲ့လည်းမြန်မာစစ်တပ်ဘက်ကအတိုက်ခံတွေအပေါ်ရရဆက်ဆက်ဖြိုခွင်းနေတာတွေကိုရှော့မဲ့ပုံမတွေ့ရသေးဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံကမေလ17ရက်နေ့အင်ကာနီကဆွစ်ဇာလန်နိုင်ငံဂျီနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာတတိပေးပါတယ
် So more than 100 days after the coup in Myanmar
ဆီယနာသိမ့်ပြီးနောက်ရပ်ပေါင်းတရားကျော်လာတဲ့အချိန်စစ်တပ်ဘက်ကလည်းအာဏာသိမ်းသူတွေအတွက်အတိုက်ခံတွေအပေါ်ရရဆက်ဆက်ဖြိုခွင်းမှုကိုရှော့မဲ့အရေးအယံမပြပါဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးလုံးပြောခွင့်ရရူဘတ်ခေါ်ဗယ်ကရင်းစာရှင်းလင်းပွဲမှာပြောဆိုတာဖြစ်ပါတယ်။ဆန္ဒပြသူတွေဆီယနာသိမ့်ဆန့်ကျင်မှုတွေမှာပုံစံမျိုးစုံနဲ့ပါဝင်သူတွေကိုအာဏာသိမ်းအဖွဲ့ဘက်ကမလိုအပ်ဘဲအင်အားအလွန်အကျွံသုံးတာကြောင့်ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းတည်ဆုံးသူအနည်းဆုံး982ယောက်ရှိကြောင်းခိုင်လုံတဲ့သတင်းချင်းညစ်တွေကိုကိုကာပြီးပြောခွင့်ရဖို့ဘေးကဂျီနီဗာကုလသမဂ္ဂရုံးသတင်းစာရှင်းလင်းပွဲမှာပြောပါတယ်။လက်ရှိဖမ်းဆီးထိန်းသိမ်းခံထားရသူ3940ဦးရှိပြီးဒီထဲကရာနယ်ချီတဲ့သူတွေကတော့ဘယ်မှာထိန်းသိမ်းထားတယ်လဲဆိုတာမသိရပါဘူး။ယူနေတဲ့ချို့မှာစစ်တပ်ကစေုပ်ချုပ်ရေးကြီးညာစစ်ခုံရုံးဖွဲ့ပြီးလူပေါင်းအနည်းဆုံး25ဦးကိုတေတံချမှတ်ထားတယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံပြောခွင့်ရကပြောဆိုထားပါတယ်ရှင်